ကျူနစ်ရှားနိုင်ငံကအတိုက်ခံခေါင်းဆောင်မိုဟာမက်ဘရာမီကိုကျူနစ်မျိုးတော်ကနေပြင်ပမှာလှုပ်ချန်တပ်ဖြတ်ခံခဲ့ရပြီးနောက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဒါဆိုရင်ဒီနေ့အတွင်းဒုတိယအကြိမ်မြောက်နိုင်ငံရေးသမားတူလှုပ်ချန်ခံခဲ့ရတယ်လည်းဖြစ်ပါတယ်။ဘာသာရေးအစွဲကင်းတဲ့အမျိုးသားရေးဝါဒီ Popular Front Party ရဲ့ခေါင်းဆောင်တူဖြစ်တဲ့ဘရာမီကိုတော့ကြာသပတေးနေ့စောပိုင်းမှာပဲဘယ်သူပဲမှမသိရတဲ့တနသမားတွေကအချက်ပေါင်းများစွာပြစ်ခတ်တပ်ဖြတ်ခဲ့ကြတာပါ။လှုပ်ချန်ခံလိုက်ရတဲ့အသက်58နှစ်အရွယ်အတိုက်ခံခေါင်းဆောင်ဟာဆိုရင်ကျူနီရှားနိုင်ငံကအစ္စလာမ်ဝါဒီတွေဦးဆောင်တဲ့အစိုးရကိုပျံပျောင်တင်းတင်းဝေဖန်နေသူတူဖြစ်တယ်လို့အခြေခံဥပဒေသေးရေးဆွဲရမှာတာဝန်ယူခဲ့သူတူလည်းဖြစ်ပါတယ်။လှုပ်ချန်ခံခဲ့ရပြီးမှတော့ကျူနီရှားပြည်ရဲ့ဝန်ကြီးဌာနနဲ့သူ့အလောင်းရှိရာစေယုံပြင်ပတွေမှာလူပေါင်းထောင်နဲ့ချပြီးစုဝေးဆန္ဒပြခဲ့ကြတာပါ။ကျူနီရှားနိုင်ငံကလူထုအုံကြွမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နိုင်ငံတောင်ပိုင်းစီရီပိုစစ်မြို့မှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ရမှာအနာယအနာဒါပါတီရဲ့ရုံနှုံးကိုလည်းဆန္ဒပြသူတွေကမီးရှို့ခဲ့ကြပါတယ်။ဘာသာရေးအစွဲကင်းတဲ့နိုင်ငံရေးပါတီနှစ်ခုနဲ့မဟာမိတ်ဖွဲ့ထားတဲ့အလဲအလက်သဘောထားရှိသူအစ္စလာမ်ဝါဒီအာနာယအနာဒါပါတီကတော့လှုပ်ကြံတပ်ဖြတ်မှုအပေါ်မှာပြစ်တင်ရှုတ်ချခဲ့ပါတယ်။